ပြည်ထောင်စုအစိုးရအဖွဲ့ရဲ့ဝန်ကြီးတဦးကမီဒီယာရေးရှေ့မှောက်မှာကြောက်မွတ်ဖွဲ့ရာလူမျိုးရေးဘာသာရေးမုန်တီရေးလှုံ့ဆော်ခဲ့တာကိုပြင်းထန်စွာအရေးယူပေးဖို့အရေးမယူပါကလက်ရှိအစိုးရအဖွဲ့ရဲ့မူဝါဒအဖြစ်ကဘာတိအောင်ကျင်ညာမယ်လို့ဆိုပြီးမြန်မာ၊ဗြိတိန်၊အမေရိကန်၊ကနေဒါနိုင်ငံတွေမှအခြေစိုက်ကြတဲ့ Burmese Muslim Association ရဲ့ကျင်ညာချက်မှာဖော်ပြထားပါတယ်။အစိုးရဘာသာဝင်တွေကြောင့်လာမယ့်နှစ်3450အတွင်းမြန်မာနိုင်ငံမှာဗုဒ္ဓဘာသာဝင်များလူနည်းစုဖြစ်လာမှာတေချာကြောင်းလေးရာခိုင်နှုန်းသောလူနည်းစုအစ္စလမ်ဘာသာဝင်တွေကို90ရာခိုင်နှုန်းလူများစုဗုဒ္ဓဘာသာဝင်တွေကဆက်ဆုပ်မုန်းတီးကြောက်ရွံ့လာအောင်လူသိရှင်ကြား40လောက်စော်ပြောကြခဲ့တယ်လို့ဆိုပြီးပြည်အောင်စုဝန်ကြီးအပေါ်အဲ့ဒီအဖွဲ့အစည်းကထပ်မံဆွဆွဲရေးသားထားပါတယ်။ Burmese Muslim Association ရဲ့အထွေထွေတွင်းရင်းမှူးဦးကျော်စွာကဒီကြေညာချက်ထုတ်ပြန်ရတဲ့အကြီးအကျယ်ကိုအခုလိုပြောပါတယ်။
ဗုဒ္ဓဘာသာဒါတိုင်းပြည်ကလူများစုကူးကွယ်တဲ့ဘာသာဖြစ်တယ်။ဟိန္ဒူဘာသာ၊အစ္စလာမ်ဘာသာ၊ဂျန်နတ်ဘာသာတွေကလည်းတိုင်းပြည်နဲ့စီမံကျူးတဲ့ဘာသာဖြစ်တယ်။ဒီဘာသာတွေနဲ့ပတ်သက်ပြီးတော့အတတ်နိုင်ဆုံးအကူအညီဆောင်ရွက်မယ်ဆိုပြီးတော့ကျွန်တော်တို့ခြေကံဥပဒေကနေပြီးတော့ပြောထားတယ်။ဒီဘာသာကိုပဲဖြစ်ဖြစ်တို့လိုမျိုးဒီလိုအမိုးစကားတွေပြန်ပြီးမယ်ဆိုရင်ဘာသာလေးကိုစော်ကားတဲ့အရာရောက်တယ်ဆိုရင်ဥပဒေရှိပါတယ်။ဥပဒေကာကလညွန်းနှောင်းစင်မှုတို့ဘာတို့ဗုဒ္ဓဘာသာကိုစော်ကားရင်လည်းကာကလညွန်းနှောင်းစင်မှုနဲ့အမိဆုံးတို့လိုမျိုးဒီအစ္စလာမ်ဘာသာ၊ဟိန္ဒူဘာသာ၊တခြားခရစ်ယာန်ဘာသာ၊တခြားဘာသာကိုအလိုရစော်ကားမယ်ဆိုရင်လည်းဥပဒေအရတန်းတူပဲလို့ကျွန်တော်ယူဆပါတယ်။အဲဒါကြောင့်မို့လို့ဒီဥစ္စာကဥပဒေနဲ့ရေရှုံးလာတယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။ဥပဒေအရပြောင်းအရေးယူပေးပါ။ခေါ်ဆိုပြီးတော့သူ့ကိုတတိပေးပါ။နောက်ဒါမျိုးမဖြစ်စေအောင်လို့တာဝန်ယူပေးပါ။တာဝန်ခံခဲ့ပေးပါဆိုပြီးတော့ကျွန်တော်တို့အနေနဲ့ပြောချင်တာပါ
။အလားတူပဲကိုရန်အသိပညာပြန်ပွားရေးအဖွဲ့ကလည်းပြည်သူဝင်ကြီးကအစွန်ရောက်ဘာသာကြီးတစ်ခုလို့ပြောဆိုတာဟာမတူညီတဲ့ဘာသာတွေကြားအမုန်းပွားစေနိုင်တာကြောင့်ပြန်လည်ရှင်းလင်းပေးဖို့တောင်းဆိုတယ်လို့အဲ့ဒီအဖွဲ့ဥက္ကဋ္ဌဦးစန်းအောင်က RFA ကိုမနေ့ကပြောကြားခဲ့ပါတယ်။သာသနာရေးနဲ့ရင်းချမှုဝန်ကြီးဌာနညွှန်ကြားရေးမှူးဦးအောင်စန်းဝင်းကို RFA ကဆက်သွယ်မေးမြန်းခဲ့ရမှာကြေညာချက်မှာထုတ်ပြန်ထားပြီးဖြစ်တယ်လို့သာဖြေကြားခဲ့ပါတယ်
။ကျွန်တော်တို့12နာရီတနာရီထိုးလောက်ကနေလောက်ကကျွန်တော်ကြေညာချက်လေးထုတ်ထားပါတယ်ကျွန်တော် website မှာကြည့်ကြည့်လိုက်ပါနော်။ဟုတ်ကဲ့ပါခင်ဗျ။အဲ့ဒီကကျွန်တော်သတင်းထုတ်ပြန်ထားတဲ့အတိုင်းပါပဲနော်။ဟုတ်ကဲ့ပါခင်ဗျာ။
ဘာသာရေးကိုအချိန်ကနဲ့လူမျိုးရေးပြိပခါမဖြစ်အောင်အခြားဘာသာတွေကိုလည်းပြစ်ပယ်ဖို့မဟုတ်ကြောင်းအစိုးရဘာသာတရားတစ်ခုလို့သုံးလို့နာဟာရွေချက်ရှိရှိသုံးလို့နာမဟုတ်ပဲဘာသာအသီးသီးရဲ့ဘာသာရေးအယူအဆပြင်းထန်သူတွေကိုသာညှို့ဆို့သုံးလုံးခဲ့တာလို့သာသနာရေးနဲ့ရင်းချမှုဝန်ကြီးဌာနကအတိပေးရှင်းလင်းပေါ်ပြပါတယ်လို့ဆိုပြီးဒီကနေ့ကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်ပြည်အောင်စုဝန်ကြီးကအစ္စလာမ်ဘာသာကိုအစိုးရသာသနာအဖြစ်ရည်ညွှန်းကထည့်သွင်းပြောကြားခဲ့တာမျိုးရှိခဲ့လို့အမှုမပြောင်းကြောင်းမည်သူတို့တယောက်ကများသာသနာရေးဝန်ကြီးကိုအရေးယူပေးစရာမလိုအကြောင်းမန္တလေးမြို့ဝန်သာနုဓမ္မကတိကအမျိုးသားရေးဝါဒီဆရာတော်ဗဒနာဝိစိတ်တာဘိဝန္တအရှင်ဝိရသူကလည်းဝိရသူသဘောထားလို့ဆိုပြီးကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။ရှေးရခင်ကလေးကမြန်မာနိုင်ငံဟာမတူကွဲပြားတဲ့လူမျိုးဘာသာဝင်တွေချစ်ကြည်ရင်းနှီးပြီးငြိမ်းချမ်းစွာနေထိုင်ခဲ့ကြတဲ့အတွက်လူမျိုးကြားဘာသာဝင်တွေကြားနားလည်မှုလွဲမစေပြီးပြိပခအသွင်ဆောင်တဲ့အမုန်းစကားတွေမဖြစ်ပေါ်စေရေးအတွက်ဘာသာပေါင်းစုံချစ်ကြည်ညီညွတ်ရေးအဖွဲ့ကအထူးကြိုးပမ်းဆောင်ရွက်နေတယ်လို့သာသနာရေးနဲ့ရင်းချမှုဝန်ကြီးဌာနရဲ့ကြေညာချက်မှာထည့်သွင်းဖော်ပြထားပါတယ်ခင်ဗျ